မုံတိုင်းကြပြီးဆိုင်ရဲ့အကျော်မှာအရာဝတီတိုင်းကမုံတိုင်းကထီရတဲ့ရှားမျိုးတွေနေတူမော်လမြိုင်ကျွမြို့နယ်မှာလည်းဝိုင်းရောဂါတွေစတင်ဖြစ်ပွားနေပါတယ်။မော်ကျွမ်းနယ်ကတယောက်ကနေသူတို့မြို့မှာလူဦးရေ၃ဘုံ၂ဘုံလောက်ကဝန်ဖော်ဝန်ရောင်းဝေးနာတွေခံစားနေရပြီးပြီးခဲ့တဲ့ဗုဒ္ဓဟူးနေ့အထိလေးဘေးဒုက္ခရဲ့36ယောက်ဝိုင်းရောဂါနဲ့သေဆုံးခဲ့တယ်လို့ပြောပါတယ
်။အခုတေရာကွာ30နဲ့6ယောက်ကပြေးသွားပြီးစေုံကအကုန်လုံးလူကြီးနေတယ်။အခုတော့လည်းတက်နေတာလူတွေအကုန်လုံးကဝိုင်းရောဂါနဲ့အကုန်လုံးဆက်ပေါ်လာတာ။အနည်းဆုံးဟိုမဖြစ်ပါဘူးဆိုတဲ့လူတော်မှာအပြုတ်တွေသွားနေရတဲ့ပုံစံမျိုးတွေရှိရတာ။ဟိုဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီမှာကအတော့ရတန်မရတဲ့ဒိတာပဲ။ဟိုညွေလက်ဆိုလို့ရှိရင်ကျွန်တော်တို့ကမြေကြီးထိုးတယ်။ကျွန်တော်တို့မြေကြီးကိုညွေလက်မှာပဲတောက်လို့ရတယ်။ဘိုးလေးမှာဆိုရင်ကျွန်တော်တို့ကဘိုးကြီးကိုကျွန်တော်တို့ကအကြီးကထားပြီးလောင်ပြီးတော့ကျွန်တော်တို့တောက်ရတယ်။ကျွန်တော်တို့ချိုးရင်ကျတော့ကျွန်တော်တို့ကအဲ့လိုမြေထဲကကြီးကိုပဲကျွန်တော်တို့ချိုးတာ။အခုကအမိုးကြီးမှမရှိတာဘယ်လိုလုပ်သွားပြီးတော့တောက်ရည်ကိုကြွားခံလို့ရမှာလဲ။အဲ့ခါကျတော့ကျွန်တော်မြေထဲရရေကိုပဲတတ်ပြီးတော့တောက်ချင်တိုက်တယ်တောက်ချင်တိုက်တဲ့အခါကျတော့ချီသွားတာပေါ့ဗျာချီလာတဲ့ရေလေးကိုတောက်တယ်တောက်ရေမြေထဲရခတ်တယ်ကွာအဲ့မြေထဲမှာကအလောင်းတွေရောကျွန်တော်တို့တိရစ္ဆာန်အလောင်းတွေရောအပုံလုံးကအဲ့လိုပုတ်ကွာပြီးတော့ညောနေတယ်ဗျာအဲ့ဒါကိုကျွန်တော်တို့အနေကတော်တော်ဆိုးပါတယ်နိုင်ငံသားအကူအညီရောက်တယ်လားရေဒီယိုကကြားပါတယ်တို့တို့ဒီကိုဘာမှမရောက်လာသေးဘူးအခုချိန်ဒီ live ဆိုလို့ရှိရင်တူးမှလည်းမလာခဲ့သလိုဘာမှမရောက်လာတာ
ဒါကတော့ဗော်ကျုံမျိုးကတယောက်ပြောသွားတာဖြစ်ပါတယ်။သူပြောသွားတဲ့နှိုင်းဖုံးရွာဟာငကိုရှိပြီးသားလူဦးရေရဲ့လေးဘုံတစ်ဘုံပဲကြံပြီးအများစုကပျောက်ဆုံးနေပါတယ်။မုံတိုင်းလမ်းကြောင်းဖြစ်တဲ့ဘိုးကလေးလက်ပွတ်တာလောက်မပြင်းထားမိပဲဗော်ကျုံမျိုးအတွင်းဗော်ကျုံမျိုးနယ်အတွင်းကြီးရွာ54ရွာတွေက36ရွာဟာညံ့ညက်ကြီးပျက်စီးခဲ့တယ်လို့သိရပါတယ်။မြစ်ထဲမျိုးပါနေတဲ့အလောင်းတစ်ချို့ကိုမကြာခဏတွေ့နေရပြီးတည်ဆုံးသူအလောင်းတစ်ချို့ကိုလည်းမြစ်ထဲပြန်မျောနေတာတွေရှိတယ်လို့သိရပါတယ
်။လူတွေအလောင်းတွေအကုန်လုံးနဲ့မြစ်ထဲပဲပြန်မျောနေရတယ်အဲ့လိုပေးတဲ့အလောင်းတွေကိုညီကြီးတူးပြီးတော့ပြန်ပြီးမြုပ်ဖို့ဆိုတာမြုပ်တဲ့လူတွေမှာလည်းအင်အားရှိဖို့လိုတာအဲ့ကတော့မြေထဲပဲပြန်ပြောတယ်တည်သွားတဲ့ဒိဋ္ဌာန်အပုတ်တွေပါရတယ်အနှံ့ကြီးထွက်လာပြီအကုန်ပုံကမထမ်းနိုင်တဲ့အတွက်မြေထဲပဲပြန်ပြောတယ်ကျွန်တော်တို့ကဟိုအတတ်နိုင်တော့ပေါ့လေရေကိုချိုပြီးတော့အဲ့လိုမျိုးနဲ့ရှင်တန်နေရတယ်ယောဂါဖြစ်လာတယ်မတတ်နိုင်ဘူးသူတို့မတိမပါကြံရောဆိုတဲ့ပုံစံမျိုးနဲ့သူတို့ရှင်တန်နေရတဲ့ပုံစံမျိုးရှိပါတယ်
ဘုံတိုင်းတာကြောင့်ဒုက္ခရောက်သူတွေဟာမြို့ပေါ်ကစာသင်ကျောင်းနဲ့ဘုံကြီးကျောင်းတွေမှာခိုးလို့နေရပြီးဒေသတွင်းတတိပုဂ္ဂလအလူရှင်တွေကနေတတ်နိုင်တဲ့လောက်ကျွေးမွေးနေကြပါတယ်။အနာပိုင်တွေကတော့ဒုက္ခတွေတွေကိုအချိန်ကဥတွေထောက်ခံဆန္ဒမဲရနိုင်ဖို့ပြင်ဆင်နေတဲ့အနေနဲ့နေရာရင်းကိုနှင်ထုတ်နေတယ်လို့သိရပါတယ်။
ရောတော့တော့လေအိမ်လည်းမရှိဘူးကြာနောက်ပြီးတော့ရှိနေတဲ့အဲဒီကိုသူတို့နေထိုင်ခဲ့တဲ့နေရာဟောင်းဆိုတဲ့နေရာလေရေတွေမြုပ်ပြီးတော့ကြာအခုတည်းကရေရတာမတင်သေးဘူးမိုးရတယ်ဒီကြားထဲမှာဆက်ပြီးရွာနေတာလေညနေတိုင်းညနေတိုင်းရွာလာအဲ့တော့ဒုက္ခလေတွေကအိမ်ကိုလည်းမပြန်နိုင်ဘူးစားရတာလည်းမရှိဘူးအဲ့ဒီနေရာမှာမြို့ကအိမ်နေတဲ့ကိုဝင်ပြီးတော့ကိုုံတဲ့ခါမှာမြို့ကအိမ်ကတနာပြီးတော့ခေါ်ထားတဲ့လူတွေကိုသူကညက်ကမှာဧည့်သည်မတိုင်မင်းနဲ့အဲ့ဒါလေးကိုလက်ခံထားရဲဆိုပြီးတော့အဲ့လိုမျိုးတန်လိုက်တက်တယ်
ဗျာ။ဒါကမော်ကျွန်းမြို့ကတည်းကပြောသွားတာဖြစ်ပါတယ်။မော်လမြိုင်မြို့ပေါ်မှာအိမ်တိုင်းနီးပါးအမိုးကပျက်စီးမှုတွေရှိပါတယ်။အရှိဘက်ကဘူကလေးတောင်ဘက်မှာလက်ပုတ်တာဖျားဖို့ဖို့ခနောက်ဆိုင်ရှိနေပြီးရန်ကုန်မြို့ကအလူရှင်နေလာရင်ဘူကလေးဖျားဖို့လက်တော့ဝက်မာတယ်တခြားလေဘေးဒုက္ခတွေကိုကူညီနေရတဲ့အတွက်မော်ကျွန်းမြို့ကိုအကူအညီတွေတိတ်မလာတတ်ပါဘူး။အာနာပိုင်တွေနဲ့ပြည်ပအကူအညီတွေလည်းရောက်လာတာမတွေ့ရဘူးလို့အဲ့ဒီဒေသခံကပဲအားလုံးကိုပြောပြပါပါတယ်ခင်ဗျာ။